ကိုထက်ကျဲကိုထက်ကျဲကြားရနော
်ကြားတယ်ကြားတယ်ကွာ
ဟုတ်ပြီပထမဆုံးစပြီးတော့မေးချင်တာကဒီကိုမင်းကိုနိုင်တို့ကိုကိုကြီးတို့ကိုဇေယျတို့ကိုမြားကြီးတို့ကိုဂျင်မီတို့ပေါ့လေဖန်ခံသွားရတယ်ပြီးကြတဲ့ရပိုင်ကကိုထက်ကျဲအိမ်ဆိုလို့ရှိရင်လည်းတို့ကဟိုလာဝိုင်းတယ်ဝိုင်းတာမှာအေးရပြန်ပြောကြဲရဆိုလို့ရှိရင်၃-၄နာရီလောက်ကြာအောင်ပေါ့လေဖိုက်စစ်တိုက်ကရှာပြီးတော့ဟိုလောက်သွားတယ်လို့ပြောတယ်သူကအခုဖမ်းသွားတဲ့73ရောင်းနဲ့ပတ်သက်လို့နောက်တနေ့မှသတင်းစာမှာရေးတော့ဒီအစိုးရအနေနဲ့နိုင်ငံတော်အာဏာကိုအေးချမ်းချမ်းနဲ့လွှဲပြောင်းနိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ရေးအတွက်ကြိုးပမ်းနေတဲ့အချိန်မှာစူပူလုံဆောင်မှုတွေလုပ်ပြီးတော့ပေါ်တယ်ဒီလုပ်ငန်းစဉ်တွေကိုဖျက်ဆီးဖို့ကြိုးစားတဲ့အတွက်ကြောင့်သူတို့ကဖမ်းပါတယ်ဆိုတဲ့သဘောမျိုးပြောတယ်ဆိုတော့အဲ့ဒီပြောဆိုချက်ပေါ်မှာကုထေကျော်အနေနဲ့ဘယ်လိုသဘောရလဲ
ကျွန်တော်တို့88မျိုးတဲ့ចောင်းသားတွေအနေနဲ့မြန်မာနိုင်ငံကိုရင်းနှီးစွာအတွင်ကူးပြောင်းနိုင်ရတဲ့ကျွန်တော်တို့ဟာစိုက်လိုက်မတက်ကိုကြိုးစားခဲ့ပါတယ်။အဲပထမဦးဆုံးကျွန်တော်တို့ရဲ့ကြေညာချက်ဖြစ်တဲ့2005ခုနှစ်စက်တင်ဘာလကမြန်မာနိုင်ငံမှာလူသားချင်းစာနာမှုဆိုင်ရာအထောက်အကူတွေတိုးအပ်နေတယ်ဆိုတဲ့ကြေညာချက်ကိုကျွန်တော်စပြီးတော့ထုတ်ခဲ့တယ်။နိုင်ငံတကာအတိုင်းဝိုင်းကမြန်မာဒီမိုကရေစီအင်အားစုတွေကလက်ရှိအုပ်ချုပ်နေတဲ့နာဖအစိုးရကိုပူးပေါင်းပြီးတော့ဆောင်ရွက်ကြပါကျွန်တော်တို့ပြည်သူတွေအတွက်လိုအပ်နေပါပြီဆိုတော့သဘောထားတစ်ခုကျွန်တော်တို့ထုတ်နိုင်ခဲ့ပါတယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကနေပြီးတော့အာဏာကိုမက်မောလို့မဟုတ်ဘူးအာဏာကိုစွန့်နေဆိုတော့သဘောထားမျိုးနဲ့90ခုနှစ်ရွေးကောက်ပွဲရက်လက်ဟာစွတ်တော်ကနေပြီးတော့အုပ်ချုပ်မှုအာဏာအရရက်ကိုနဝတအစိုးရကိုစွဲပြောင်းပေးနေဆိုတော့သဘောထားကြေညာချက်ကို2006ခုနှစ်ဖေဖော်ဝါရီလမှာထုတ်ခဲ့ပါတယ်ဒီပြည်တော်စုနဲ့ကြီးညာချက်ဟာခွင့်အာဏာအရာအုပ်ချုပ်နေရတဲ့ဒီဖက်ဒရယ်ဂါဗာမင့်တခုကိုကမ္ဘာအလယ်မှာနိုင်ငံရေးကုန်သိက္ခာရှိရှိရက်တီအုပ်ချုပ်နေတဲ့ဒီဂျူရီဂါဗာမင့်အဖြစ်ကိုစွတ်တော်ကသာအာဏာပေးနိုင်တဲ့အတွက်စွတ်တော်ကနေအတည်ပြုပေးမယ်အဲ့ဒီကမှအသွင်ကူးပြောင်းရေးကာလအတွက်ကိုစီစဉ်နေဆိုတဲ့ကြီးညာချက်ပါအဲ့ဒီကြီးညာချက်ကိုလည်းကျွန်တော်တို့ဟာတခဲနဲ့ထောက်ခံခဲ့ပါလေအဲ့ဒီလိုပဲကျွန်တော်တို့ဟာခြားအခြားသောဒီလမ်းပေါင်းဆိုနဲ့ကျွန်တော်ချင်းကပ်ခဲ့ပါတယ်ကျွန်တော်တို့ရဲ့သဘောထားစံနာတွေကိုလည်းတက်မတော်အစိုးရကိုကျွန်တော်တို့ဟာအချိန်ချင်းပေးခဲ့ပါတယ်အတူတူပူးပေါင်းကူးတွဲပြီးတော့ဆောင်ရွက်နိုင်ရေးပါဒါပေမဲ့လူတို့ထောက်ခံတဲ့လူတို့ကြည်ယူတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေလူတို့ကြည်ယူတဲ့စနစ်တစ်ခုဘလို့နည်းနဲ့မှမဖြစ်နိုင်တော့အောင်ကိုနာဖအစိုးရအနေနဲ့တင်းအကောင့်ထဲပေါ်မယ်ဆိုတဲ့ပုံစံမျိုးကျွန်တော်တို့ပြလာပါတယ်ဒီသူ့ရဲ့ဌာနမပါပဲနဲ့သူတို့ဟာစစ်တပ်စွမ်းမှုကြီးစိုးတဲ့အခြေခံဥပဒေတရက်ကိုပြည်သူကနေပြီးတော့အတင်းအကျပ်ထောက်ခံနိုင်အောင်အကောင့်ထဲပေါ်ဖို့ကြိုးစားနေပါပြီ။လူထုကိုအကြောက်တရားနဲ့ချိမ့်ချောက်ပြီးတော့သွင်းမယ်ဆိုလို့ရှိရင်ဒုတိယကမ္ဘာစစ်ကြောကာလကပိုလန်နိုင်ငံကိုနာဇီဂျာမနီကဝင်ပြီးတော့သိမ်းစင်ကာလမှာလူထုထောက်ခံပွဲကြီးတွေနဲ့ပိုလန်ပြည်သူလူထုကထောက်ခံလို့ထိတ်ခေါ်လို့နာဇီပါတီဟာပိုလန်ကိုသိမ်းရတာပါဆိုတဲ့လူထုထောက်ခံပွဲတွေလိုမျိုးအကောင့်ထဲပေါ်ဖို့ကြိုးစားနေတာကိုလည်းကျွန်တော်တို့သွားတွေ့နေရတယ်။ဒီမိုကရေစီအသွင်ကိုပြောင်းရေးတစ်ခုကိုဒီပုံစံမျိုးနဲ့လုပ်လို့မရပါဘူး။အဲ့88မျိုးဆက်ဟာဘာတွေလုပ်ခဲ့လဲလို့ပြောရင်ကျွန်တော်တို့ဟာအငြင်းချမ်းဆုံးနဲ့အငြင်းသာဆုံးအသွင်ကိုပြောင်းနိုင်ရတဲ့ကြိုးပမ်းခဲ့တယ်ဆိုတာကိုကျွန်တော်ခိုင်ခိုင်မာပြောလိုပါတယ
်။ဒီကြားထဲကမှပေါ့လေ။ဦးထေကျွဲတို့၊ကိုမင်းကိုနိုင်တို့၊ကိုကိုကြီးတို့အဲကိုဂျင်မီတို့အဲဒီ88မျိုးဆက်ចောင်းသားခေါင်းဆောင်တွေကဒီလောက်ညင်ညင်သာသာပြပြလဲလဲသဘောထားခေါင်းတွေဖော်ထုတ်ပေမဲ့ဖော်ထုတ်တဲ့ကြားတွေကပဲအခုလိုအဖမ်းဆီးခံသွားရတယ်ဆိုအဲ့ပုံမှာဘာပြောချင်လဲ
ဒီဟာဟာနိုင်ငံရေးကအကြမ်းဖက်မှုတစ်ခုလို့ကျွန်တော်တို့ပြင်ညာချက်မှာထုတ်ပြန်ခဲ့ပါတယ်ဘာဖြစ်လို့လဲဆိုတော့ညင်ညင်စွာအဖြေရှာမှုကိုစစ်ဆိုးအနေနဲ့မလိုလားတော့ဘူးဆိုတော့ဤသူအပေါ်ကိုပေးတဲ့အတင်းစကားပဲကျွန်တော်တို့မြင်ပါတယ်ကျွန်တော်တို့နိုင်ငံမှာသွေးဆိုးပြီးမှကြားတယ်အပြောင်းလဲတွေအပြောင်းလဲတွေဟာလောက်လိုက်ပြီးကစားကြရအခုချိန်ကြီးကိုမစိတ်သေးပါဘူးဒီကနေ့တုံ့ပြန်လိုက်တဲ့တုံ့ပြန်မှုက88မျိုးဆက်ကြောင်းသားတွေအပါအဝင်မြန်မာနိုင်ငံဒီမိုကရေစီလှုပ်ရှားဆောင်ရွက်နေသူတွေအားလုံးကိုကျူပင်ခုတ်ကျင်ငုတ်မကြံဆိုတဲ့မြန်မာစကားပုံပုံစံမျိုးအားလုံးကိုသိမ်းကြုံပြီးတော့ကြားဖက်ဖမ်းဆီးနေခြင်းဟာမတရားမှုလို့ပြောလို့ရတယ
်တခြားဒီမိုကရေစီရေးလှုပ်ရှားသူတွေရော NLD ပါတီရောဟို88မျိုးဆက်ចောင်းသားកောင်းဆောင်တွေရောဝါရဲနိုင်ငံရေးသမားကြီးတွေရောစသဖြင့်ပေါ့လေမြန်မာဒီမိုကရေစီရေးအတွက်ကြိုးပမ်းနေသူတွေကတက်မြက်ရေးတို့အဲဆွေးနွေးရေးလမ်းကြောင်းတို့ငင်းငန်းစာအသွင်ကူပြောင်းရေးတို့မျိုးမျိုးပြောဆိုတိုက်တွန်းမြစ်တာရက်ခံအကြံပြုပေါ့လေလူမျိုးတွေလုပ်ကြတယ်အခုတိကျွေးလည်းပြောသွားတယ်ပြောသွားတော့အခုအဲ့ဒီပုံစံအဲ့လမ်းကြောင်းကမရှိတော့ဘူးကုန်သွားပြီဆိုလို့ရှင် ကိုထွေးကျွဲတို့ရှစ်ရှစ်မျိုးဆက်ကျောင်းသားတွေရဲ့ရည်ရည်ချက်တဲ့ဘောရာဘယ်လိုရှိလဲ
ကျွန်တော်တို့ဟာကမ္ဘာညီငယ်နိုဘယ်ဆုရှင်မြန်မာနိုင်ငံရဲ့သူတို့ရဲ့ခေါင်းဆောင်ဒေါ်ဆန်းစုကြည်ကိုဒီပဲရင်မှာအကျန်းဖက်ပြီးတော့လူ40ထက်မနည်းတည်ဆုံးသွားခဲ့ရတဲ့ဒီပဲအရေးချင်းလို့ကိစ္စမျိုးတွေကိုတော့မှကျွန်တော်တို့ဟာသင်ပုံးချေရေးလမ်းစဉ်အမျိုးသားပြန်လဲပြည်ညေးလမ်းစဉ်နဲ့ NLD ကလည်းထုတ်ပြန်ခဲ့သလိုကျွန်တော်တို့တွေကလည်းပြောခဲ့ပါတယ်ဒီအခြေအနေမျိုးတွေအခါခါသီးသီးတွေကြုံခဲ့ရပါတယ်ကျွန်တော်တို့နိုင်ငံရဲ့သမိုင်းမှာ1988မှာလူအသက်ပေါင်း4000ထက်မနည်းတည်ဆုံးခဲ့ပြီးတော့တပါတီစနစ်ကပြီးတော့ပါတီလုံးဒီမိုကရေစီစနစ်ကိုကျွန်တော်တို့ကကူပြောင်းနိုင်ဖို့ကိုကျွန်တော်ကြိုးစားခဲ့တယ်အခုအချိန်ထိလည်းဇက်တိုက်ရင်းဆက်ရမှုတွေတောင်ထဲတွေမှာတောထဲတွေမှာတည်ဆုံးသွားခဲ့ရတဲ့နိုင်ငံအတွက်အသက်ပေးသွားခဲ့တဲ့ကျွန်တော်တို့မြန်မာနိုင်ငံရဲ့မိနိုင်ငံသားကောင်းတွေရဲ့အသက်ပေါင်းဘဝပေါင်းများစွာကိုကျွန်တော်တို့ပေးဆက်ပြီးတော့မြန်မာနိုင်ငံကိုပြုပြင်ပြောင်းလဲနိုင်ဖို့ကျွန်တော်ကြိုးစားနေပါတယ်အဲ့လိုကြိုးစားတဲ့နေရာမှာလည်းငြိမ်းချမ်းဆုံးအငြင်းစားဆုံးနည်းနဲ့ပြုပြင်ပြောင်းလဲနိုင်အောင်ကြိုးစားနေပါတယ်ဒါပေမဲ့လို့ဒီကနေ့ဒီအချိန်မှာမင်းသားကောင်းစောင်းထားတဲ့ဘလူးလူမျိုးစစ်အာဏာရှင်ရဲ့တရုတ်ဟာပေါ်လာခဲ့ပြီလို့ကျွန်တော်တို့မြင်နေရပါတယ်အစွဲပြူးပြူးနဲ့ပေါ်လာတဲ့စစ်အာဏာရှင်ရဲ့တရုတ်ကိုကျွန်တော်တို့နိုင်ငံသားတွေဟာလက်ခံမလားလက်မခံတော့ဘူးလားဆိုတဲ့မေးခွန်းဟာကျွန်တော်သမိုင်းဆိုင်ရာမေးခွန်းပါကျွန်တော်တို့တမျိုးသားလုံးဖြေရတော့မှမေးခွန်းဖြစ်နေပါပြီဒီစနစ်ကြောင့်ကျွန်တော်တို့နိုင်ငံမှာစိုးကျိုးတွေကြုံနေရတယ်ဒီစနစ်ကိုဝိုင်းဝန်းပြီးတော့ပြင်ဆင်ဖို့ဆိုတာဟာမြန်မာနိုင်ငံကိုချစ်တဲ့တပ်မတော်သားတွေအပါအဝင်ယခုလက်ရှိနိုင်ငံဝန်ထမ်းတွေအပါအဝင်အခုကျွန်တော်တို့တွေကိုရိုက်နေထိုးနေဖြတ်နေတဲ့အမျိုးသားကြက်ခိုင်ရေးနဲ့ပွင့်ပြိုးရေးအဖွဲ့ဝင်တွေအပါအဝင်စွမ်းအားဖြင့်တွေအပါအဝင်မြန်မာနိုင်ငံရဲ့အနာဂတ်ကိုလှပစေတဲ့သူတွေအပေါင်းဟာကျွန်တော်စဉ်းစားတော့မယ်ကာလဖြစ်နေပါပြီ
တချို့ကလည်းဘယ်လိုပြောလာလဲဆိုတော့တင့်မြတ်ရေးအတွက်တို့ဆွေနွေလမ်းကြောင်းတို့ဘာလို့ပေါ့လေမျိုးမျိုးအဖုံဖုံနှစ်ပေါင်းများစွာချင်းကပ်ပြီးသွားပြီချင်းကပ်ပြီးသွားပေမဲ့တစ်ဖက်ကတုံ့ပြန်ချက်တွေကဘလို့မှသူတို့နားမဝင်ဘူးဆိုတော့သဘောကိုရောက်နေတယ်ရောက်နေတဲ့အတွက်ကြောင့်မလို့ကောင်းပြီဒုဗကဒီတင့်မြတ်ရေးတို့ဆွေနွေရေးဆိုတဲ့လမ်းကြောင်းကိုရိုက်တော်မယ်အဲ့တော့ထိတ်တိတ်တွေ့ချင်လဲတွေ့ကြရင်ဆိုင်ဖို့လောက်အထိပြောလာတာတွေရှိတယ်အခုထိတ်ကြွအနေနဲ့ဘလို့သဘောရလဲ
ဟုတ်ကဲ့ထိတ်တိတ်တွေ့ဆုံရေးဆိုတာထက်ကျွန်တော်တို့ဟာဒီစနစ်ကိုပြောင်းလဲနိုင်ဖို့တဲ့မြန်မာနိုင်ငံသားတွေစုပေါင်းပြီးတော့ဝိုင်းဝန်းပြီးတော့လှုပ်ဆောင်ကြတဲ့နေရာမှာဒီထိတ်တိတ်တွစ်ဆုံရေးဆိုတာတော့မဟုတ်ပါဘူးဒီစနစ်တစ်ခုလုံးပြောင်းပြစ်ဖို့ပါဒီစနစ်ကိုပြောင်းပြစ်ဖို့အတွက်ကိုကျွန်တော်တို့နိုင်ငံသားတွေဟာဘာလို့ပဲရင်းနှီးရရင်းနှီးရဒီတက်ပို့ပြီးတော့ဆုံးရှုံးနေရမရှိတော့ပါဘူးဒီအခြေအနေကအဆုံးရှုံးဆုံးအခြေအနေပါနိုင်ငံသားတွေဟာလုံခြုံမှုနဲ့လွတ်လပ်မှုရဲ့အရသာကိုမရတဲ့နိုင်ငံသားတွေဖြစ်နေပါပြီအဲ့ဒီကြတော့ကျွန်တော်တို့ဟာတခြားကြွေးစရာလမ်းမရှိတော့ဘူးဆိုရလို့ရှိရင်တော့ရိုးရီတောင်လုံးပုံမှပဲတိဆောက်လို့ရတော့မယ်ဆိုလို့ရှိရင်လည်းကျွန်တော်တို့မျိုးဆက်တစ်ခက်ဟာကျွန်တော်တို့မျိုးဆက်ဖြစ်တယ်ဟာရင်းဆက်ဖို့အစင်းနဲ့ပါပဲမြန်မာနိုင်ငံကိုချစ်တဲ့ပြည်သူတွေအားလုံးဟာရိုးတောင်လုံးပုံဖို့ဝင်မလေးသလိုသွေးစွန်းတော့မှပြောင်းတော့မယ်ကြောင်းလည်းအတွက်လည်းစွန့်လွတ်ဖို့စွန့်စားဖို့ဝင်မလေးတော့ပါဘူးဒီထက်ပိုပြီးဆုံးလို့ဆရာဘာမှမရှိဘူးဒီထက်ပိုပြီးဆုံးဆုံးဆရာဘာမှမရှိတော့ပါဘူ
းရှစ်ရှစ်တုန်းကဆန္ဒပြပွဲတွေမှာဆိုလို့ရှိရင်ဆန္ဒပြတဲ့လူတွေနဲ့ထိတ်တဲ့ရင်ဆိုင်တွေ့ရတာက uniform wood တွေပေါ့လေရဲတို့စစ်တပ်တို့နဲ့တိုက်ရိုက်တွေ့ရတယ်အခုကျတော့အဲ့လိုတိုက်ရိုက်မတွေ့ရအောင်အရက် wood တွေနဲ့တွေ့ရတယ်ကြံ့ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေနဲ့တွေ့ရတယ်သူတို့ကပဲအကြမ်းဖက်တယ်တောက်ကြန်နေဆိုလို့ရှိရင်လည်းဒီကြံ့ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေကဘယ်လိုလုပ်လဲဆိုတော့ဒီမိုကရေစီရေးလှုပ်ရှားသူတွေရဲ့အထိတ်မဲ့လို့ဖြစ်နေတဲ့ပင်ဒီအင်ဂျီတို့ကချင်လုံကြီးတို့ဝစ်ပြီးတော့ဂျာထဲမှာအယောင်ဆောင်ဝင်ပါဟန်တားဖို့ကြိုးစားလာတယ်တွေ့တယ်အဲ့လိုရက်ဒီပုံမှာရောကုထွေးရုံနဲ့ဘယ်လိုသဘောရလဲ
ကြံ့ခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေရောဒီဆွတ်ချင်းဆိုတဲ့ပုံကများရောမြန်မာနိုင်ငံသားတွေပါသူတို့ရဲ့အနာဂတ်အတွက်ကောသူတို့ရဲ့ဘဝတွေအတွက်ကောကျွန်တော်တို့မြန်မာပြည်ကိုချစ်တဲ့ဒီမိုကရေစီလှုပ်ရှားဆောင်ရွက်သူတွေကဆောင်ရွက်နေကြတာပါဒီကြမ်းခိုင်ဖွံ့ဖြိုးရေးအဖွဲ့ဝင်တွေစွမ်းအားရှင်တွေဟာအချို့ကလည်းတနေ့ကို9000ရတယ်ဆိုတဲ့ပုံစံမျိုးနဲ့ဝေးကြီးနဲ့ရက်တည်ရေးအတွက်လိုက်လာကြတာတွေကိုကျွန်တော်သိရတယ်အဲ့ဒါပဲအချို့ဟာလည်းသူတို့ကိုသူတို့နိုင်ငံအတွက်ဒုက္ခနေတယ်လို့ရိုးရိုးသားသားလေးယုံကြည်နေသလားလို့တော့ကျွန်တော်တို့မသိပါဘူးဒါပေမဲ့လို့တကယ်တမ်းသူတို့လုံနေတာဟာလူနည်းစုကောင်းစားရေးလက်တဆုပ်စာလူတစုကောင်းစားရေးအတွက်ကိုသူတို့ရဲ့ဘဝတွေပုံပေးနေရတယ်ဆိုတာဟာသူတို့မသိပါဘူးအဲ့တော့မြန်မာနိုင်ငံသားတွေဟာတကယ်တမ်းပြောရရင်အိမ်ကျချင်းအိုးမဲ့တုတ်ပြီးတော့အခွက်ခံရတဲ့ခွက်ခိုင်းတဲ့ပုံစံမျိုးဖြစ်နေပါတယ် တစ်ချင်းနဲ့အချက်တွေဟာအချင်းချင်းထခွန်နေကြလို့ရှိရင်လည်းဘာမှအကျိုးမထူးပဲနဲ့နောက်ဆုံးဟင်းအိုးတဲ့ကြောက်သွားတာပဲအဆုံးသတ်ပါလိမ့်မယ်ကျွန်တော်တို့အားလုံးဟာစည်ရင်နေကြတာမဖြစ်ဘူးမလုံလောက်နေကြတာဟာအတူတူပါပဲစိတ်နဲ့ခံနေကြတာလည်းအတူတူပါပဲအဲ့တော့ဒီကြက်ခံရင်းနဲ့ဖွံ့ဖြိုးရေးအပင်တို့သွားရှင်တို့ဆိုတဲ့ပုံကိုယ်တွေလည်းစဉ်းစားသိကြပါပြီတကယ်တော့ကျွန်တော်တို့နိုင်ငံကိုတကယ်တိစောက်ချင်တယ်ဆိုလို့ရှိရင်အာဏာရှင်ကိုကာကွယ်မနေပါနဲ့ပြည်သူနဲ့ပူးပေါင်းကြပါလို့ပဲကျွန်တော်ဖိတ်ခေါ်ချင်တယ
်ခုဆိုလို့ရှိရင်ကျွန်တော်ကတော့73ဦးလည်းဖမ်းခံရတယ်ဂုတိကျော်ဆိုလို့ရှိရင်လည်းသူတို့ဝင်ဖမ်းတဲ့အချိန်မှာမရှိလိုက်တဲ့အတွက်ဖမ်းမခံရဘူးလောလောဆယ်မှာတိတ်ဆောင်နေရတဲ့အနေအထားရှိတယ်အဲ့လိုမျိုးတိတ်ဆောင်နေရတဲ့ကျောင်းသားကောင်းဆောင်အမင်းကလေးရောရကြလေးတွေရောအများကြီးရှိနေတယ်ရှိနေတော့ကိုထိကျွေးလို့ရှိသရှင်မျိုးဆက်ကျောင်းသားကောင်းဆောင်တွေပါဝင်ဒီမိုကရေစီရဲ့အတွက်ကြိုးပမ်းနေသူတွေအနေနဲ့ရှေ့ကိုဘယ်လိုဆက်သွားမယ့်အစီအစဉ်ရှိလဲခင်ဗျာ
ကျွန်တော်တို့ဟာဒီနေ့ဒီချိန်မှာလောင်စာစီဈေးတက်ယုံနဲ့သနာပြတဲ့ဟာမဟုတ်တော့ပါဘူးဒီနေ့ဒီချိန်မှာလူပေါင်းများစွာအဖမ်းခံနေရတာဟာလူပေါင်းများစွာတင်းချောင်နေရတာဟာဒီခေတ်စနစ်ဒီတစ်ခုလုံးကိုကျွန်တော်တို့မကြိုက်တဲ့အတွက်ကျွန်တော်တို့စတင်နေခြင်းဖြစ်ပါတယ်လူတို့လည်းပူပေါင်းလာမဲ့နေသားကိုလည်းကျွန်တော်တို့ယုံကြည်လောက်အောင်ကိုကျွန်တော်တွေ့နေရပါတယ်ဒီကနေ့ကျွန်တော်တို့နိုင်ငံရေးအရာတောင်းဆိုမှုတစ်ခုပဲရှိပါတယ်တစ်ဖက်သက်ဖြေရှင်းရင်မလုပ်ပါနဲ့
အခုကိုထေးကျွယ်လည်းအခက်မသိလို့ပေါ့လေအိမ်မှာမရှိလိုက်တဲ့အတွက်ကြောင့်မလို့ဖမ်းမခံလိုက်ရတာအဲ့တော့ဘာမှမသိကြဘူးကျွန်တော်လည်းစကားပြောနေရင်တော့လကောင်းပြောပြီးတဲ့နောက်ပိုင်းမှာဆိုလကောင်းကုတိကျွယ်အဖမ်းခံရလဲခံရစရာရှိတာပဲအဲ့လိုအဖမ်းခံရမယ့်ကိစ္စနဲ့ပတ်သက်လို့ရှင်ရောကုတိကျွယ်အနေနဲ့ဘယ်လိုမျှော်လင့်ထားလဲ
အဲကျွန်တော်တို့88မျိုးဆက်ကျောင်းသားများဟာလူ450ယောက်နဲ့စုစည်းထားတဲ့အုပ်စုမဟုတ်ပါဘူးကျွန်တော်တို့88မျိုးဆက်ကျောင်းသားများဟာမျိုးဆက်တစ်ခုပုံစံဖြစ်ပါတယ်မြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုပြင်ပြောင်းလဲရေးတရားမျှတရေးငြိမ်းချမ်းရေးလွတ်လပ်ရေးအတွက်ကိုသဘောဆန္ဒတူညီတဲ့သူတွေအားလုံးပူးပေါင်းပါဝင်တဲ့အင်အားစုတရဖြစ်ပါတယ်။အဲ့တော့ကျွန်တော်မရှိလို့ပုံမင်းနိုင်မရှိလို့ကိုကိုကြီးမရှိလို့ကိုမင်းစရာမရှိလို့မဟုတ်ပါဘူး။အတူရှိရှိမရှိရှိဒီခေတ်ကိုဒီစနစ်ကိုပြုပြင်ပြောင်းလဲမယ်ဆိုတဲ့ကျွန်တော်တို့ရဲ့မျိုးဆက်တွေရှိပါတယ်။ဆက်လက်ပြီးတော့ပဲဆောင်ရွက်သွားတယ်။ဒီပေါင်းစုံနဲ့ဖိနှိပ်ပါလိမ့်မယ်။ဒါကိုကျွန်တော်တို့မျှော်လင့်ပေးသားပါကျွန်တော်မရှိဘူးဆိုရင်တော့မှကျွန်တော်တို့မျိုးဆက်တွေဟာအဲအတားစီမှန်သမျှကိုတို့အိုက်စားဖြူဖြတ်သွားမယ်ဖိုင်းတစ်ခုလိုမြစ်တစ်သိန်းလိုဆက်လက်ပြီးတော့စီစဉ်သွားမယ်ဆိုတဲ့ဟာဟာကျွန်တော်တို့ပေးကျင်တဲ့သတင်းစကားပဲဖြစ်ပါတယ
်ကုမင်းကုံနိုင်တို့ကုမင်းဇေယျတို့ကိုကူကြီးတို့ကိုချင်းမီတို့ဒီကျောင်းသားကောင်းဆောင်တွေကိုဖမ်းသွားတဲ့ကိစ္စနောက်တစ်ခါရှင်းရှင်းမျိုးဆက်ကျောင်းသားကောင်းဆောင်တွေကဥဆောင်ပြီးတော့လမ်းလျှောက်ချီတဲ့ဆန္ဒပြတဲ့ကိစ္စအခုဆိုဇဒိုက်ဆိုသလိုပဲလမ်းလျှောက်ချီတဲ့ဆန္ဒပြတဲ့ကိစ္စတွေကပေါ်လာတဲ့သတင်းတွေကိုကျွန်တော်တို့အတန်လွတ်ထဏာတွေကနေပြီးတော့လွတ်လာတော့လွတ်နေကြတာပဲတိုက်ရိုက်ပေါ်ဝင်ပတ်သက်နေတဲ့လူတွေနဲ့ဆက်သွယ်မေးမြန်းပြီးတော့ပေါ့လေဒါမှတပြိုင်တည်းမှာပဲဖြစ်လာတယ်ဆိုတော့ကျွန်တော်တို့ဒီ Wire News တွေနောက်တစ်ခါဒီအမေရိကန်မှာဆိုရင်အမတန်ဂုံသိက္ခာကြီးတဲ့ဒီ Washington Post တို့ New York Times သတင်းစာတို့ Wall Street Journal တို့နောက်တစ်ခါကဘာမှလည်းအမတန်ဂုံသိက္ခာရှိတဲ့ International Herald Tribune သတင်းစာကြီးတို့အပါအဝင်အနောက်နိုင်ငံတွေကသတင်းစာတွေရောနိုင်ငံတကာရေးတွေကိုသိစိတ်ဝင်စားပါဘူးဆိုတော့ဟိုနိုင်ငံတွေကသတင်းစာတွေမှာရောအာရှတိုက်ဆိုတော့နီးလို့ထားပါတော့မကြံဘူးတကဘာလုံးကသတင်းစာတွေမှာမိနစ်တိုင်းအဲ့နာရီတိုင်းနာရီတိုင်းလိမ့်ပြီးတော့သတင်းတွေကတက်နေဒီသတင်းတွေကရှံနေတာပဲအဲ့တော့တကွာလုံးရဲ့စိတ်ဝင်စားမှုကလည်းအရန်ကြီးတယ်ဒါ88နဲ့အမတန်ကွာတဲ့အချက်88တော့ဆိုလို့ရှိရင်ဒီလိုမျိုးအာယုံဆိုင်မှုမရခဲ့ဘူးအဲ့တော့အခုလိုတကွာလုံးကမျက်စိတောက်ထောက်ကြည့်ပြီးတော့အာယုံဆိုင်စိတ်ဝင်စားပြီးတော့ပေါ်ပြလာတဲ့ကိစ္စတွေနဲ့ပတ်သက်လို့ကိုတိကျွယ်အနေနဲ့ရောဘယ်လိုမျိုးစိတ်ထဲဖြစ်မိလဲခင်ဗျ
ာဒါကျွန်တော်တို့မြန်မာနိုင်ငံသားတွေရဲ့ဒီမိုကရေစီရေးနဲ့လူသားပိသားရေးလူခွင့်ရေးအတွက်ကြိုးပမ်းနေတဲ့ကြိုးပမ်းမှုအပေါ်မှာရင်ကျေးတဲ့ကမ္ဘာလူဖွဲ့စည်းရုံးကထောက်ခံနေတယ်ဆိုတာကိုပိပိသားပြခြင်းမှာကျွန်တော်တို့သားမိအစဉ်ဆက်ကိုကျွန်တော်တို့ရခဲ့တဲ့ဒီမိုကရေစီဟာဘလောက်ဖိနှိပ်ခံခဲ့ရတယ်ဘလောက်ထိသွေးဆိုးခဲ့တယ်ဘလောက်ထိခက်ခဲကြမ်းတမ်းစွာနဲ့တန်ဖိုးရှိစွာရယူခဲ့တယ်ဆိုတဲ့ကျွန်တော်တို့ရဲ့သမိုင်းကိုပြန်လည်တင်ကြားပေးမယ်ရေးစဉ်မှတ်တမ်းနေပါကမ္ဘာကြီးကအာရုံစိုက်နေတယ်အဲ့လိုပါပဲမြန်မာနိုင်ငံလုံးကကျွန်တော်တို့မြန်မာနိုင်ငံသားတွေဟာလည်းအာရုံစိုက်နေကြပါလေ။ရန်ကုန်မြို့တမျိုးတည်းရဲ့သုံးဆမှုမဟုတ်ပါဘူး။ကျွန်တော်တို့နိုင်ငံသားအားလုံးကျွန်တော်တို့ဟာသတင်းဖတ်ပြီးတော့ပေးလိုပါတယ်။ဒါဟာကမ္ဘာမိသားစုဝင်နိုင်ငံအားလုံးကရင်ကျေးတဲ့ကမ္ဘာရဲ့လူအဖွဲ့အစည်းအားလုံးကလည်းကျွန်တော်တို့ကိုစတားရဲရှိတယ်ဆိုတဲ့အတိအကျကျွန်တော်တို့ကိုပေးနေပါပြီ။ကျွန်တော်တို့ရင်းနှီးသမျှ ပေးစသမျှဟာတဲတဲ့ကျေစုံဖြစ်သွားမှာမဟုတ်ဘူးအချင်းကြီးမဟုတ်ဘူးလူမိုက်တွေရဲ့လုံရက်မဟုတ်ဘူးနိုင်ငံရေးရောင်ရောင်ဘာရောင်ရောင်ဆိုတဲ့ပုံစံမျိုးတွေရဲ့လုံရက်မဟုတ်ဘူးနိုင်ငံကိုစနစ်တစ်ခုကိုပြောင်းလဲခြင်းနဲ့နိုင်ငံသားတွေရဲ့လေးနက်တဲ့ဆုံးဖြတ်ချက်ဖြစ်တယ်ဆိုတဲ့ဟာကိုကမ္ဘာလူထုကထောက်ခံနေတယ်ဆိုတဲ့ဟာကိုကျွန်တော်ပြောချင်ပါတယ်ကျွန်တော်တို့ဟာအထူးကြံရပ်တည်များမဟုတ်ဘူးနောက်ဆုံးအထူးကြံခဲ့လို့ရှိရင်ဟောဒီအာနာရှင်နေတာဒီကဘာမြေလောကကြီးကပျောက်ကွယ်သွားပါလိမ့်မယ်အထူးကြံစံပြီးတော့စိတ်သုံးသွားပါလိမ့်မယ်